လူတဦးနဲ့တူတူကျမတူနိုင်မယ့်အရာမျိုးပါတူဦးတယောက်တည်းမှာတော့လည်းပဲတည်တည်ပေါ်မှာမူတည်ပြီးမတူတဲ့ယုံကြည်ချက်တွေရှိနိုင်ပါတယ်ဒီမှာမှလည်းယုံကြည်ချက်ဆိုတာတစ်ခုတည်းပုံပြီးရှိပါတယ်အဲ့ဒီကမှဘာသာရေးပေါ်မှာအခြေခံပြီးပတ်ပေါ်လာတဲ့ယုံကြည်ချက်တစ်ခုကျွန်မရှယ်လုပ်ချင်ပါတယ်ဒီမှာကြီးညိုလေးစားရဲ့ဆရာတော်တစ်ပါးရဲ့အဆုံးအမနဲ့ပတ်ပေါ်လာတဲ့ယုံကြည်ချက်လို့ပြောလို့ရပါတယ်ဒါမဲ့ဒီမှာပေါ်ဝတက်လျှောက်လို့မှစဉ်သုံးမှုစူးစမ်းခဲ့တဲ့အတွက်ကြောင့်ဒီချိန်မှာကျမရဲ့ယုံကြည်ချက်လို့ကျမပြောရပါတယ်အဲ့ဒါတော့ဘာလို့ဆိုရင်ကျမယုံကြည်ပါတယ်ကိုယ့်ကိုယ်သူများလေးစားအောင်အကျဉ်းစူးစမ်းခြင်းထက်ကိုယ့်ကိုယ်တိုင်းလေးစားအောင်ပြုမှုပြောဆိုနေထိုင်မှုကပိုပြီးအရေးကြီးတယ်လို့ကျမယုံကြည်ပါတယ်တခြားလူတွေရဲ့လေးစားမှုရရင်တော့မကောင်းလားဆိုတော့ရမ်းကောင်းပါတယ်။ဒါနဲ့လူပေါင်းတစ်ထောင်စိတ်ပေါင်းတစ်ထောင်မျှော်လင့်ချက်ပေါင်းတစ်ထောင်ရဲ့လေးစားမှုရဖို့ဆိုတာတကယ်ကိုစိတ်မလွတ်လပ်တဲ့ပြင်းမှန်းတဲ့ကြိုးစားမှုပါ။အဲ့တော့ကိုယ့်ကိုယ်လေးစားအောင်ကြိုးစားတဲ့အခါမှာတော့အဲ့ဒါမျိုးမရှိတော့ပါဘူး။ဟိုလူရှိမှတစ်မျိုးဒီလူရှိမှတစ်မျိုးစိတ်ပြင်းမှန်းရတာလည်းမရှိတော့ပါဘူး။ကိုယ့်ရဲ့စံနှုန်းတိုင်းတသမတ်တည်းကြိုးစားရုံပါပဲ။နောက်တစ်ချက်ကကိုယ့်ကိုယ်တိုင်းသာလင်ကိုယ့်ကိုယ်ကို24နာရီတောင့်ကြည့်သတိပေးနိုင်ပါပါ။အဲ့တော့ကိုတိုင်းကိုလေးစားတဲ့အလုပ်လုပ်သလားမလုပ်သလားဟိုလုပ်ခဲ့သလားမလုပ်ခဲ့သလားဆိုတော့ကိုတိုင်းသာရင်သိပါတယ်အဲ့တော့အဲ့ခါမှာကောင်းတဲ့အလုပ်တွေကိုလုပ်ဖို့ပို့ပြီးခွင့်ညားလာပါတယ်ဟိုကကိုတိုင်းမလေးစားတဲ့အလုပ်ကိုတစ်ခါမှမလုပ်ခဲ့ဘူးလားလို့မေးရင်တော့လုပ်ခဲ့ဘူးပါတယ်ဒါပေမဲ့အဲ့လိုလုပ်ခဲ့တယ်လို့ကြီးလိုက်တဲ့အခါတိုင်းမှာဆိုရင်နေထိုင်လို့မကောင်းတော့ပါဘူးအဲ့တော့ကိုရရမလေးစားတဲ့အလုပ်ကိုလုပ်ဖို့နောက်ပိုင်းမှာတွန့်ဆုတ်လာပါတယ်။အဲ့လိုပါပဲကိုကိုလေးစားအောင်ကြိုးစားတဲ့အခါမှာသူ့ဘာတွေကိုလည်းလေးစားအောင်ကြိုးစားဖို့လိုလာတယ်ဆိုတာတွေ့ရမှာဖြစ်ပါတယ်။ဒါပြန်ဆိုတော့သူ့ဘာတွေကိုမသာဆက်ဆံလိုက်တာနဲ့တပြိုင်နက်အဲ့ဒီခိုက်တက်မှာကိုကိုလည်းလေးစားလို့မရတော့ပါဘူး။ဒီမှာဘဝမှာသူများတွေကိုစိတ်ရှိုးခဲ့ရစိတ်နာခဲ့ရအများကြီးရှိပါတယ်။ဒါနဲ့အဲ့လိုစိတ်ဆိုးစိတ်နာတဲ့အခါတွေမှာတော့သူတို့တွေကိုမလေးမစားပြုမှုပြောဆိုဖို့ဆိုတာကျွန်မမလုပ်ခဲ့ပါဘူး။ဒါဆိုလို့ဆိုတော့ကျွန်မကိုယ့်ကိုလေးစားလို့ပါ။အတွင်းနဲ့မတူအချင်းဆိုင်မတူတဲ့သူတွေကိုလည်းကျွန်မလေးစားပဲဆက်ဆံပါမယ်။ဒါဆိုလို့ဆိုတော့ကျွန်မကိုယ့်ကိုလေးစားလို့ပါ။အဲ့တော့အခုချိန်မှာတရားရဂိုင်းတော့ကိုယ့်ကိုလေးစားနိုင်ပြီလားလို့မေးရင်တော့လေးစားလို့မရသေးပါဘူး။စူးစမ်းနေသေးပါပဲလို့ဖြေပြရစီ။ကိုယ့်ကိုလေးစားဖို့စူးစမ်းရတာဘယ်လိုလဲဖြစ်ဖြစ်ထိုက်တန်တယ်လို့တော့ကျွန်မယုံကြည်ပါတယ်။ဒါဆိုလို့လည်းဆိုတော့ဒီရှုပ်ထွေးနေတဲ့လောကကြီးထဲမှာဒီအတိုင်းအတာတစ်ခုတည်းရောကိုယ့်ကိုစိတ်အေးချမ်းမှုနဲ့ကိုယ့်ကိုယ်ကိုယုံကြည်မှုတစ်ခုတည်ဆောက်နိုင်တယ်လို့ကျွန်မယုံကြည်လို့ပါကိုယ့်ကိုယ်ကိုလေးစားဖို့ကြိုးစားရင်းနဲ့သူတစ်ပါးတွေကိုလည်းလေးစားအောင်ပဲနေထိုင်မှုကြိုးစားနေရင်းနဲ့ပဲအေးချမ်းတဲ့ဘဝတစ်ခုအောင်မြင်တဲ့ဘဝတစ်ခုကိုတည်ဆောက်နိုင်နိုင်တယ်လို့ကျွန်မထင်ပါတယ်အဲ့ကျွန်မယုံကြည်ချက်ပါပဲ
အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။